မင်္ဂလာညနေခင်းပါသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ20ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ16.19နဲ့25ရူကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။ပြည်ထောင်နိုင်ငံအလဲပိုင်းဟူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ130ကျော်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေအတည်ပြုပါရတယ်။ Virginia ပြည်နယ်ထဲမှာသက်သက်ထိန်းချုပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ်ဆန့်ကျင်ကန့်ကွက်သူတွေပြည်နယ်မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြမှာမို့လုံခြုံရေးတိုးမြင့်ထားပါရတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညနေခင်းအတွက်သောရရှင်နေနာဆရာမကတော့မကြခင်မှာတာဝန်သက်တမ်းကုံဆုံတော့မယ်မြန်မာနိုင်ငံလူခွေဆရာကုလအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီဟာသူ့ရဲ့တာဝန်သက်တမ်းမကုံခင်မှာတော့နောက်ဆုံးအနေနဲ့လူခွေအခြေအနေတွေစုံစမ်းလေ့လာဖို့မြန်မာနိုင်ငံရဲ့အိမ်ကြီးချင်းနိုင်ငံတွေစီကိုတွားရောက်နေပါတယ်။ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘာလုခါလီဒုက္ခသည်စခန်းကိုတွားခဲ့ပါတယ်။ရိုဟင်ညာဒုက္ခသည်တွေဘက်ကသူနဲ့ဘာတွေဆွေးနွေးခဲ့ပါသလဲ
။သူနဲ့ဆက်ဆံတဲ့နေရာမှာကျွန်တော်ကအဓိကအခြားလက်ချက်ကိုမူတည်ပြီးတော့ကျွန်တော်ကအခြားလက်ဆွေးနွေးခဲ့ကြပါတယ်
။ကိုရိုင်းတွေ့ဆုံခဲ့တဲ့ရိုဟင်ညာဒုက္ခသည်တဦးနဲ့တွေ့ဆုံဟိုဆက်သွယ်မေးမြန်းချက်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်တရုတ်သံတမန်ရှိချင်းဖြစ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သုံးသက်ချက်နဲ့အတူကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကအလူခွေရေးကာကွယ်မြင့်တင်ပေးဖို့ရန်မုံငွေဒေါ်လာ 385.5 သန်းပေးဖို့တောင်းခံလိုက်တဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့မှာအသက်ရှူလမ်းကြောင်းထိခိုက်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ136ယောက်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပြောလိုက်ပါတယ်။ဘေကျင်းမြို့မှာဗိုင်းရပ်စ်ပိုးကူးသူ2ယောက်နိုင်ငံတောင်ပိုင်းရှန်ဇန်းမြို့မှာကူးစက်သူ1ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးသူစုစုပေါင်း200ကျော်သွားပြီလို့ဝူဟန်ကျန်းမာရေးကော်မရှင်ကအတည်ပြုပါတယ်။ပိုးကူးစက်နေသူအများစုရဲ့ရောဂါလက္ခဏာတွေမပြင်းထန်ကြပေမဲ့၃ယောက်သေဆုံးခဲ့တယ်လို့တရုတ်ကလာတဲ့သတင်းတွေကပြောပါရတယ်။တရုတ်နိုင်ငံမှာလူဦးရေထူထပ်ဆုံးမြို့ရဲပါတဲ့ဝူဟန်မြို့ကဆရာဝန်တွေဟာနမိုနီးယားအဆုတ်ရောင်ရောဂါဖြစ်နေနိုင်သူတွေကိုစစ်ဆေးမှုတွေတိုးမြှင့်လုပ်နေပါတယ်။ဝူဟန်မြို့ကနေလာတဲ့အသက်35နှစ်အရွယ်အမျိုးသမီးတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကလည်းဒီကနေ့အတည်ပြုပါရတယ်။ထိုင်းနဲ့ဂျပန်နိုင်ငံတွေမှာလည်းတရုတ်ကလာသူတွေကဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိတယ်ဆိုတာအတည်ပြုထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဝူဟန်ကလာတဲ့လေယာဉ်တွေစိုက်တဲ့ဆန်ဖရန်စစ္စကို၊လော့စ်အန်ဂျလိစ်နဲ့နယူးယောက်မြို့ကလေဆိပ်သုံးခုမှာတောက်ချနေတဲ့ကဆာလို့ခီးတယ်တွေရဲ့ကျန်းမာရေးအခြေအနေစီးဆင်းမှုတွေကိုလုပ်နေပါတယ်။အလားတူပဲဂျပန်၊ထိုင်း၊ကိုရီးယား၊စင်ကာပူတွေမှာလည်းလေဆိပ်တွေမှာစောင့်ကြည့်စစ်ဆေးမှုတွေလုပ်နေပါတယ်။ဇန်နဝါရီလ25ရက်နေ့မှာစတင်မဲ့တရုတ်နှစ်တကူကာလအတွင်းတရုတ်လူမျိုး1ဘီလီယံကျော်လောက်တရုတ်ပြည်ရင်းသာမကပြည်ပကိုပါခီးသွားကြမယ်လို့ခန့်မှန်းရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာကိုတရုတ်နဲ့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေအနေနဲ့တာမန်အေးမိတာမျိုးကနေအသက်ရှူလမ်းကြောင်းထိခိုက်ပြီးအသက်ဆုံးရှုံးတဲ့အထိဖြစ်နိုင်ပါတယ်။
တရုတ်နိုင်ငံကဟော်ဝေးတယ်လီဖုန်းကုမ္ပဏီရဲ့အကြီးတန်းအမှုဆောင်အရာရှိကိုတရားခံလွှဲပြောင်းပေးအတွက်ကြားနာမှုပထမအဆင့်ကိုကနေဒါနိုင်ငံဗန်ကူးဗာမြို့တရားရုံးမှာဒီကနေ့စတင်မှာဖြစ်ပါတယ်။ဟော်ဝေးကုမ္ပဏီရဲ့ဗန်ဒါရေးအကြီးကဲမောင်မောင်ဂျိုးကိုအမေရိကန်ရဲ့တောင်းဆိုမှုကြောင့်ကနေဒါနိုင်ငံက2018ခုနှစ်နောက်နှောင်းပိုင်းမှာဖမ်းဆီးလိုက်တဲ့အတွက်တရုတ်နိုင်ငံဘက်ကအကြီးကျယ်ဒေါသဖြစ်ခဲ့ပါတယ်။ဒါ့အပြင်တရုတ်နဲ့အမေရိကန်ကြားမှာနှီးပညာစစ်ပွဲဖြစ်လာမှာကိုလည်းစိုးရိမ်မှုတွေတိုးလာခဲ့ပါတယ်။တရုတ်နိုင်ငံရဲ့နှီးပညာပိုင်းမှာအင်အားကြီးနိုင်ငံတစ်ခုဖြစ်လာဖို့အတွက်ရည်မှန်းချက်ကိုဟွာဝေးကကိုးစားပြုနေပြီးမဲ့အမေရိကန်ကတော့ဟွာဝေးအပေါ်မှာလုံခြုံရေးအရာနှစ်အတော်ကြာကလေးကစိုးရိမ်မှုတွေရှိခဲ့တာပါ။တရုတ်နိုင်ငံဘက်ကတော့အခုလိုမှန်မှန်ကျိုးကိုဖမ်းဆီးတာဟာတရုတ်နိုင်ငံရဲ့ဩဇာတက်လာတာကိုထိန်းချုပ်ဖို့အတွက်လို့ချီးမြှင့်နေပါတယ်။တရုတ်ဆိုရကဒီပေါ်မှာအရန်ကိုစိတ်ဆူဒေါသထွက်ပြီးဒီမှုကသူတို့အတွက်ထိတ်တန့်ဦးစားပေးနေတဲ့ကတစ်ခုဖြစ်ပါတယ်။ဒါကြောင့်သူတို့အနေနဲ့ဒါကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့British Columbia တက်ဆိုအာရှလိလာရေးဌာနကအကြီးတန်းသူတွေဒီဝန်ရံဂျန်းကပြောပါတယ်။ American အစိုးရကတော့ Huawei ကုမ္ပဏီဟာ Hong Kong ငါကုမ္ပဏီတစ်ခုကိုအမိခံပြီးတော့သူတို့ရဲ့ကွန်ပျူစီးတွေကိုအီရန်နိုင်ငံကိုရောင်းချနေပြီးဒီချက်ကအီရန်ပေါ် American ရဲ့တန်ခတ်ပိတ်ဆို့မှုကိုချိုးဖောက်တာဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။မောင်မောင်ဂျိုးဟာအခုလောလောဆယ်မှာတော့ကနေဒါနိုင်ငံမှာအာမခံနဲ့နေနေပြီးတော့သူ့ဘော်မှာဆွဲချက်တွေကိုလည်းညှင်းဆို့ထားပါတယ်ခင်ဗျာ။
မလေးရှားနိုင်ငံကိုအမိုက်ပုံလို့သဘောထားပြီးအမိုက်တွေပို့လို့မရဘူးလို့မလေးရှားသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တတိယလေးလက်ပတ်ထဲက အမိုက်တွေထည့်ထားတဲ့ကုန်သစ်တာကြီးတရ93ကိုနိုင်ငံ73နိုင်ငံကိုပြန်ပို့ခဲ့ပြီးအခုနှစ်လပိုင်းမရောက်ခင်မှာလည်းနောက်ထပ်အမိုက်ကုန်သစ်တာ112ကိုပြန်ပို့မယ်လို့ဝန်ကြီးရောက်ပြီးရင်းကဒီကနေ့ပြောကြားလိုက်ပါတယ်။ပြန်သုံးအမိုက်တွေကိုကုန်စည်အဖြစ်အသုံးပြုတဲ့တရုတ်နိုင်ငံက 2018ခုနှစ်ထဲကစလို့နိုင်ငံသားကပြန်သုံးအမိုက်တွေကိုလက်မခံတော့တာကြောင့်အဲ့ဒီအမိုက်ကုန်သစ်တာကြီးတွေကမလေးရှားအပါအဝင်အရှေ့တောင်အာရှနိုင်ငံတွေရဲ့စစ်ကမ်းတွေကိုရောက်ရှိတောင်းတနေတာဖြစ်ပါတယ်။အဲ့ဒီပြန်သုံးအမိုက်တွေကိုတင်ပို့တဲ့နိုင်ငံအများစုကအမေရိကန်၊ဗြိတိန်အပါအဝင်ချမ်းသာတဲ့နိုင်ငံတွေဖြစ်ပါတယ်။အခုလိုတရုတ်ကိုပို့လို့မရတော့တဲ့အမိုက်တွေကိုတခြားအာရှနိုင်ငံတွေမှာလာပို့ ပြန်ပို့ခဲ့တယ်လို့ပြန်သုံးပလတ်စတစ်အမှိုက်ရွေးချယ်တန့်စင်တဲ့တရားမဝင်ဆက်ယုံ200ကျော်ကိုလည်းပိတ်ခဲ့တယ်လို့မလေးရှားသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးရောက်ပြီးရင်းကပြောပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမလေးရှားကပြန်ပို့ခဲ့တဲ့အမှိုက်ကုန်တက်တာတွေထဲမှာပြင်သစ်နဲ့ဗြိတိန်တို့ကကုန်တက်တာ40ကျော်အမေရိကန်ကနေဒါနဲ့စပိန်နိုင်ငံတို့ကဆယ်လုံးကျော်ပါဝင်ပါတယ တဲ့ပြန်ယူဖို့အတွက်အမေရိကန်အာဏာပိုင်တွေနဲ့ဆွေးနွေးနေတယ်လို့လည်းသူကပြောကြားခဲ့ပါတယ်
။လီဗျားနိုင်ငံကိုလက်နက်ရောင်းချမှုတွေပိတ်ပင်ထားတာကိုလေးစားဖို့နဲ့လီဗျားရေးမှာဂျောင်းဝင်ဆက်ဖက်တာတွေမလုပ်ဖို့ကမ္ဘာခေါင်းဆောင်တွေကတနင်္ဂနွေနေ့မှာသဘောတူခဲ့ကြပါတယ်။ကမ္ဘာနိုင်ငံ၁၂နိုင်ငံကခေါင်းဆောင်တွေနဲ့ဒုကုလသမဂ္ဂဥရောပသမဂ္ဂ EU နဲ့အာဖရိကသမဂ္ဂအပါအဝင်အာရဗ်အဖွဲ့ချုပ်ထိပ်တန်းတာဝန်ရှိသူတွေနဲ့ကိုယ်စားလှယ်တွေဟာဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကတွေ့ဆုံပြီးတော့ညီလာခံတရက်ကျင်းပခဲ့ပါတယ်။လီဗျားနိုင်ငံမှာတပတ်ကြာအပြစ်ခတ်ရဲစဲထားတာကိုရေရှည်အပြစ်ခတ်ရဲစဲနိုင်အောင်လုပ်သွားဖို့လိုအပ်တယ်လို့လည်းညီလာခံကိုတက်ရောက်ခဲ့ကြတဲ့သူတွေကသဘောတူကြပါတယ်။လီဗျားနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်တိုက်နေကြတဲ့သူတွေကိုအလုံးဖိအားပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကပြောလိုက်ပါတယ်။ပြည်ပကဂျာဝန်ဆက်ဖက်မှုတွေကြောင့်လီဗျားပြည်ပခါဟာအခုလောက်ထိအရှိန်အဟုန်မြင့်တက်လာခဲ့ပြီးဒါကအလုံးကိုအန်ဒီယေများတယ်လို့လည်းအတွင်းမှူးချုပ်ဂူဒါရက်စ်ကပြောပါတယ်။လီဗျားမှာပြိုင်ဘက်အစိုးရနေရာကအာဏာကိုထိန်းချုပ်နိုင်ဖို့အတွက်တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်နေကြပြီးတော့အဲ့ဒီအဖွဲ့တွေကိုနိုင်ငံအသီးသီးကလည်းအမျိုးမျိုးထောက်ခံပေးနေတာကြောင့်လီဗျားနိုင်ငံဟာဆီးရီးယားနိုင်ငံလိုဖြစ်လာမလားဆိုပြီးတော့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။ဒီညီလာခံမှာပါဝင်တဲ့နိုင်ငံတွေအနေနဲ့လည်းလီဗျားနိုင်ငံမှာစီးရီးယားကူညီတွေထပ်မပေးကြဖို့သဘောတူခဲ့ကြပေမဲ့လည်းသူတို့အနေနဲ့လက်ရှိပေးနေတဲ့ကူညီတွေကိုဘယ်တော့ပြန်ရုပ်သိမ်းမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲဒါကအပြစ်ခတ်ရက်စဲရေးတကယ်ဖြစ်လာဖို့အတွက်မေးဖို့လိုအပ်တဲ့မေးခွန်းဖြစ်တယ်လို့လည်းဂျာမနီဝန်ကြီးချုပ်အန်ဂလာမာကာကပြောလိုက်ပါတယ်ခင်ဗျာ
ပြည်ရင်းအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။ဒီနေ့ကနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။နိုင်ငံတကာကဆွဆွဲနေတယ်လို့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆွန့်ခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်ဒါမှမဟုတ်တခြားလူမှုအတိုင်းအဝိုင်းတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့အထောက်အထားတစ်စုံတစ်ရာမတွေ့ရဘူးလို့အဖွဲ့ဝင်၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုပ်ရဟာလူမျိုးတိုင်းရင်းသားအသားအရောင်ဘာသာတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တယ်။လူမျိုးလုံးတက်ဖြတ်ဖို့လုပ်ခဲ့တယ်လို့ကောက်ချက်ဆွဲနိုင်လောက်အောင်အထောက်အထားခိုင်ခိုင်လုံလုံမတွေ့ရဘူးလို့ပြောပါရယ်။ဒါပေမဲ့2019ခုနှစ်တုန်းကစစ်တပ်ရဲ့လုပ်ရက်တွေဟာစစ်ရာဇဝတ်ကျူးလွန်မှုကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်အပါအဝင်တပ်ဆိုင်သူတွေကျူးလွန်ခဲ့တယ်ဆိုတာတော့ခိုင်လုံတဲ့အထောက်အထားတွေတွေ့ရတယ်လို့စုံစမ်းမှုတွေလုပ်ခဲ့တဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်။အပြစ်မဲ့ရွာသားတွေကိုတပ်ဖြတ်တာသူတို့နေအိမ်တွေကိုဖျက်ဆီးတာစတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တယ်လို့ပြောပါရယ်။ရွာသားတွေရဲ့လုံနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုမေးမြန်းစုံစမ်းပြီးရေးသားထားတဲ့အစီရင်ခံစာထဲမှာကင်းစခန်း30ကိုတိုက်ခိုက်မှုနယ်မြေရှင်းလင်းလုပ်အောင်တွန်းပို့မှုတွေအတွက်ရိုဟင်ဂျာဆက်သွေးကြွတွေကိုအပြစ်တင်ထားပါတယ်သူတို့တွေးရှိချက်အစီရင်ခံစာကိုမြန်မာအစိုးရကိုပေးပို့ထားပြီဖြစ်ပေမဲ့အစီရင်ခံစာကိုလူသိရှင်ကြားထုတ်ပြန်ခြင်းတော့မရှိသေးပါဘူးမြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ထဲမှာပြည်ရင်းကကျွမ်းကျင်သူ2ယောက်အပြင်ဖိလစ်ပိုင်ဒုနိုင်ငံသားရေးဝန်ကြီးဟောင်းရိုဇာရီယိုမနာလိုကုလသမဂ္ဂဆရာဂျပန်တပ်အမတ်ကြီးဟောင်းကန်ဇိုအိုရှိမာတို့ပါဝင်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကလက်မခံသလိုကော်မရှင်ကလည်းရိုဟင်ဂျာလို့သုံးနှုန်းတာမရှိခဲ့ပါဘူး
American Donald Trump ကို တရား ဆွဲ ဆို ဖို့ လှုံ ဆောင် ချက် တွေ ပေါ် ခုခံ ခြေ ပ နိုင် မယ် အသေးစိတ် အချက်အလက် တွေ ကို ဒီ ကနေ့ ထပ် လက် တော် မှာ တင်သွင်း ဖို့ အိမ် တော် ဥ၏ ကြိုးဆောင် တွေ ပြင်ဆင် နေ ကြ ပါတယ် Donald Trump ကို တရား ဆွဲ ဆို မှု ကို ထပ် လက် တော် က ပြီး ခဲ့တဲ့ သတင်း ပတ် ထက် တရား ဝင် စတင် ခဲ့ ပြီး လာမယ့် အင်္ဂါ နေ့ မှာ စတင် လျှောက် လှဲ ကြ မှာ ပါ အစော ပိုင်း တုန်း ကတော့ သမ္မတ ကို တရား ဆွဲ ဆို ဖို့ အောက် လက် တော် ကအတည်ပြု လိုက်တဲ့ ပုံ မှာ သမ္မတ Trump ရဲ့ ကြိုးဆောင် ရှိ နေ အဖွဲ့ ဝင် တွေ ဖြစ် တဲ့ Pat Cipollone နဲ့ Jay Sekulow ကဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီသလိုအစိုးရဖွဲ့စည်းပုံကိုလည်းရေရှည်မှထိခိုက်နိုင်တယ်လို့ပြောခဲ့ပါတယ်။သမ္မတတရားရဲ့နိုင်ငံသားရေးမူဝါဒလုပ်ပိုင်ခွင့်အာဏာတွေကိုအောက်လွှတ်တော်က short တွက်နေတယ်လို့လည်းသူတို့ကပြောပါတယ်။ American သမ္မတ Donald Trump ကသူ့အတွက်နိုင်ငံရေးအမျက်ထွက်စေရေး Ukraine ဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ကြိုးစားတာဟာဆိုရင်သမ္မတရာဒူးကဖယ်ရှားလိုက်နိုင်တဲ့လွှတ်တော်ကတရားဆွဲဆိုနိုင်လောက်တဲ့ပြစ်မှုဟုတ်ရလားဆိုတဲ့အပေါ်မှာလဲသမ္မတရဲ့အကျိုးဆောင်ရှိနေတဲ့ဘက်ကညင်းကြက်ထုတ်ခဲ့တာပါလွှတ်တော်စင်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်ခြင်းမရှိဖို့သမ္မတကဝင်နောက်ရှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလဲသမ္မတရဲ့လှုပ်ဆောင်ချက်တွေကတရားဝင်တဲ့ဘောင်တွင်းကလှုပ်ဆောင်ခဲ့တာပဲဖြစ်တယ်လို့လဲအကျိုးဆောင်တွေကပြောပါတယ်အောက်လွှတ်တော်မတ်တွေကတော့သမ္မတ Trump ဟာအာဏာကိုလွဲသုံးစားလုပ်မှုနဲ့လွှတ်တော်တရားရေးကိစ္စတွေမှာရောင်းဝယ်နောက်ရှက်ကြောင်ပြစ်မှုထင်ရှားတယ်လို့ဆွဲချက်တင်ထားပါတယ်ခင်ဗျာ
ဗာဂျီးနီးယားပြည်နယ်ထဲမှာတနက်ထိန်းချုပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ်စန့်ကျင်ကန့်ကွက်သူတွေပြည်နယ်မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြမှာမို့လုံခြုံရေးတွန်းမြင့်ထားပါတယ်လက်နက်ကိုင်ပြည်သူစစ်အဖွဲ့ဝင်တွေအပါအဝင်တနက်ကိုင်ဆောင်ရေးလူလားသူထောင်နဲ့ချီဟာ Richmond မြို့မှာဆန္ဒပြကြဖို့စီစဉ်ထားတာပါပြည်နယ်ထဲမှာတနက်ထိန်းချုပ်မှုကန့်ကွက်နေတဲ့ Virginia Citizens Defense League ဆိုတဲ့အဖွဲ့ကဒီကနေ့လူမှုစုဝေးပွဲလုပ်ဖို့စီစဉ်တာဖြစ်ပြီးတော့တနက်တရားဝင်ကိုင်ဆောင်ရေးလူလားတဲ့အဖွဲ့တွေနဲ့တခြားအဖွဲ့ဝင်တွေပါဝင်ဆန္ဒပြကြမယ်လို့ပြောထားပါတယ်ရှင်
Direct from Washington, the voice of America, VOA. တနင်္လာညနေခင်းအတွက်နောက်ဆုံးတင်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်ရေးနောက်အခြေခံနိုင်ငံသားအခွင့်အရေးရရှိရေးပါဝင်ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေရဖို့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှုဘက်ကတက်ဆွမ်းသလောက်ဆောင်ရွက်ပေးသွားမယ်အကြောင်းဒီကနေ့သူရဟီလီနဲ့ဒုက္ခသည်တွေတွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။မကြာခင်မှာတာဝန်သက်တမ်းကုံဆုံးတော့မယ်မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှုရဟီလီဟာသူ့ရဲ့တာဝန်သက်တမ်းမကုံခင်နောက်ဆုံးအနေနဲ့လူခွေအခြေအနေတွေကိုစုံစမ်းလေ့လာဖို့မြန်မာနဲ့အိန္ဒိယနိုင်ငံတွေကိုတွားရောက်နေတာဖြစ်ပြီးတော့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘာလူခါလီဒုက္ခသည်စခန်းကိုတွားရောက်ပြီးအမျိုးသမီးလူငယ်ရိုဟင်ဂျာအဖွဲ့တွေနဲ့တိကျသည့်တွေ့ဆုံခဲ့တာပါရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံကတော့သူ့အခြေခံမှုတွေဟာတစ်ဖက်သက်ဆံပြီးတော့မျှတမှုမရှိဘူးဆိုတဲ့ဆွဲချက်နဲ့ရဟီလီကိုပြည်ဝင်ခွင့်ညှင်းပယ်ထားတာပါဒီကနေ့ရဟီလီနဲ့ကိုရိုင်းတွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ကိုအစ္စလမ်ကိုဆက်သွယ်မေးမြန်းတော့သူကအခုလိုစဖြေပါတယ
်ဘာမှတော့ရဟီလီကဒီကနေ့ရခိုင်ရဲ့ကလာမပေါင်းမစဲနဲ့လေအမမရရှိတာတော့ဘာလို့ကလေးဒုက္ခသည်စကားအဲ့ဒီဟာနဲ့ကျွန်တော်ကအပြင်းလဲဆင်းနေကြပါတယ်။အဲမြန်မာပြည်ကကျွန်တော်ရဲ့အကြီးကစစ်မှန်ရှိပါမေးရပါနိုင်ငံသားအစိုးရကိုပြန်လည်ရရှိခြင်း။နောက်ကျွန်တော်နိုင်ငံတကာလူချင်းရဲ့အပြင်းမှာရရှိခြင်းနဲ့နောက်ကျွန်တော်မြလာသိရရပြန်လည်နေတိုင်းတည်းနဲ့ပိုင်ဆိုင်မှုများပြန်လည်ရရှိခြင်းစစ်ဆေးကိုဆင်းနေကြပါတယ်။နောက်ဒုက္ခတွေစကန်စစ်ဆေးပညာရေးစက်မှန်ရေးအဲ့တခြားလေးချက်ကိုကျွန်တော်ဒီနေ့အပြန်လည်ဆွေးနွေးပေးကြပါမယ်။နောက်ပြီးတော့ရခိုင်ပြည်နယ်မှာယခုလက်ရှိအခြေအနေကိုလောကရေးချစ်ပေါ်မှုစစ်ဆေးကိုအဲပြည်နယ်ကလောကရေးအတူစစ်ကလေးအနေနဲ့ဟိုတာမီဆောင်ရပေးဖို့အတွက်ကျွန်တော်ဒီနေ့အပြန်လည်ဆွေးနွေးပေးကြပါမယ်။
ခုနကကိုအစ္စလမ်တို့သူတို့နဲ့တွေ့တဲ့အခါမှာဒီတီးကြစီရောတွေ့ကြတာပေါ့နော်မျိုးသမီးတွေရောဒီကြောင်းသားလူငယ်တွေရောဒီဒုက္ခသည်တွေရောအဲ့တော့နေရပြန်မို့ကိစ္စတွေကိုလည်းအဓိကဆွေးနွေးတယ်နောက်လုံခြုံရေးကိစ္စလည်းဆွေးနွေးတယ်ဆိုတော့ဒီပမခရန်ဟီလီဘက်ကဘာတွေများပြန်ပြီးဆွေးနွေးပါလဲရှင
်ဟုတ်ကဲ့ပါတူအားကျွန်တော်စတီယန်ချစ်လေကွာရတဲ့ကိစ္စကိုတူအားဖတ်ဆိုင်တယ်အဲ့ဒါကိုတူအားအဲအဲ့ဒါကိုရပြီးတယ်ဆိုပြီးတော့အဲ့ဒါကို
ยังนี่ล่ะคุณสโลชินตัวตาวินตะแดงกงน้อมเองบ่เนาะสรุปคู่ดีโกอิสลามโนดุขะเทศกาลนี่ดูนอกซ้อมเจินเนี่ยลาแก่ล่ะสรุปตู้ก็จะเลยสีจาเสร็จแล้วตัวเนี่ยอะกูเลชิอาจารย์ยาตัวเลอัตตาโกเลยตัวตักขันตัวเสร็จแล้วยังนี่ล่ะอะคุสโลชินตัวตาวินตะแดงกงน้อมเองบ่เนาะสรุปคู่ดีโกอิสลามโนดุขะเทศกาลนี่ดูนอกซ้อมเจินเนี่ยลาแก่ล่ะสรุปตู้ก็บามาลุ่งส่งไปไหนนาดิสิมะเลยนอกตู้ก็ก็อธิกบาดิเปลี่ยนมีซวยนี่แก
เออตัวสินค้าเดิมมาเมื่อมาในเงี้ยเราใช้สิ่งที่มันติดต่อกับที่เราอยากเราอายุยืนสั่งยาในที่ต่อตัวเราส่งตัวเนี้ยเจอเลยอันนี้เนาะดูสมัยรุ่นนี้จะเจ็บตัวเจ็บชิ้นใหญ่เจ็บตัวธรรมดาเปล่าเนี่ยเนี้ยจะก้าอาการยังเสียอยู่เมื่อมาในเงี้ยเราไปดูว่าเจ็บอะไรอย่างเงี้ยเจ้าเลยตัวเจ้าเจ้าไปบ้างไอ้ที่สิ่งนี้ไอ้ที่เจ้าเนี้ยเราใช้ไม่กูเลยตัวอาเป็ดตั้งยัง
ดีที่ตั้งแต่ช่วงตัวอยู่เลยนี่จะอายุสิบสามตัวเป็นแบบนี้ก็ทำไมเด็กตัวเล็กมาเด็กเลี้ยงยาหนี้เลี้ยงสองตัวไม่สิบเด็กเจ้าตัวเท่าไหร่โอ้ทีนี้ดีบ้างไหมคะยังอีหลีเนี่ยดีโรฮินาดูข้าเดี๋ยวดีด้วยกันเลยตัวบ้านเราตัวเนี่ยส่วนหนึ่งว่าก็อิสลามเราดีดูข้าเดี๋ยวตัวเป็นลมยาดีมีอะไรจะได้สิ่งไหนไม่รู้เท่านั้นตัวเนี่ยส่วนหนึ่งเวลาเนี่ยบ้านยาอย่างไหนไม่รู้เท่ามาเลยเช่น
โอเคครับสำหรับว่าสำหรับเด็กๆเราเรียนอะไรกันมาไม่เสียบอะไรว่าทำไมต้องยืนอยู่อ่ะตอนนี้ที่จะเสด็จมาเจ้าเนี่ยตอนนี้เออเลี้ยงควายอาจจะต้องพูดคุยเอาอันนี้เนี่ยว่าเราที่เลี้ยงสัตว์นั่นก็เพราะยืนอยู่จังหวะเชื่อถือได้บ้างแล้วที่จะต้องทำอะไรมาตีเนี่ย
ว่าสิ่งที่เราอาจจะทำอะไรเลยจังหวะเราจะไม่มาเลยตรงนี้โอเคโอเคแล้วเราไปเรียนตัวบ้าขี้เส้นชินเนี่ยชีเรลูกตีบาลเลยเช่นเอาใจว่ามันอาจจะเลยทำให้ก็ยืนอยู่อ่ะเด็กก็จะตีจากที่เราเอาไปสิยังได้เอาไปสิเนี่ยมันอาจจะสบิดเจอเป็นตัวเนี่ยสบิดเจอตรงนี้ก็จะเจ้าก็เท่าไหร่กันโอเคถ้าตัวดีเนี่ยเราบาลูกขาเลี้ยวไปลาลาบ่เนาะกูดูบาลูกบาลูกแบบกูตัวตัวบ่อยอ่ะสิ่งที่เราจะลาเช่น
มาเจอเราตัวคิดว่าลองไปกันสักครั้งว่าตัวแม่ดีๆว่าบาลูกขาเลี้ยวไปลาลาบ่เนาะกูดูบาลูกแบบกูตัวตัวบ่อยอ่ะสิ่งที่เราจะลาเช่นมาเจอเราตัวคิดว่าลองไปกันสักครั้งว่าตัวแม่ดีๆว่าบาลูกขาเลี้ยวไปลาลาบ่เนาะโอเคโอเคเจสุเอ๋กูอิสลามเชื่อว่า นว่าพี่ดูเรื่องจ้าวมาแล้วตอนนี้ยังพอจะพิเคว่าเลยเสื้อเลือดเทยังกุลาธรรมกาลูกคุยกูสเลยเนี่ยพัตตาบิโรนว่าลูกเรื่องเท่าขันหูยาเลยบีเม่ไม่เสียหิลีเลือดมาแล้วตัวกูจะดูเท่าขันดูชีดลูกเว่มันเห็นแต่เป็นเนี่ยวิบังกังกับมือเลยตอนยังไงว่าเลยรู้จักยี่กิสันนับพัตตาบิโรตัวเนี่ยจะตาสื่ออาทิตย์จ้าสั่งยี่กาเลยตัวมันพี่มันพี่ชี้แก่ละวะแต่จำเราคุลาเมอิงานี่ได้หรือไรสิจะมาแล้วตอนนี้ตั้งกงสูนอเมย์มีมันงั้นสัญญาคุลาธ ဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-322-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ
်။မနေ့ကအင်္ဂါကြဓာတ်ရည်လိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့တရုတ်တံတားရှိချင်းဖြစ်ရဲ့မြန်မာခီးစဉ်ပေါ်တုံးသက်ချက်သတင်းတင်ပြခြင်းပါတယ်တရုတ်တံတားရှိချင်းဖြစ်ရဲ့ခီးစဉ်မှာတော့တရုတ်မြန်မာဆက်ဆံရေးဟာဆွေမျိုးပေါက်ဖော်ဆက်ဆံရေးကနေအေးတူပူမျှအတူနေထိုင်ကြမယ်လူမှုအတိုင်းဝိုင်းစီကိုတိုးမြှင့်လိုက်ပြီးတော့နိုင်ငံတကာဆက်ဆံရေးမှာအပြန်အလှန်ကူညီကြမယ်အနေအထားကိုရောက်လာတယ်လို့မြန်မာနိုင်ငံရေးလှိလာသူတွေကတုံ့သက်ပါတယ်တစ်ချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ဒေသလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်လည်းအရင်ကထပ်ပို့ပြီးတော့မှအာယုံဆိုင်လာနိုင်ွယ်ရှိတယ်ဆိုပြီးတော့လည်းရှုမြင်ပါတယ်အသေးစိတ်ကိုတော့ကိုမိုးစော်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့တရုတ်တံတားရှိချင်းဖြင့်ရဲ့မြန်မာပြည်ချစ်ကြည်ခီးမှာတရုတ်နဲ့မြန်မာနိုင်ငံအကြားသဘောတူညီချက်နားလည်မှုစာချုပ်လွှာနဲ့စာလွှာစုစုပေါင်း33ခုကိုလက်မှတ်ရေးထိုးနိုင်တာကြောင့်နိုင်ငံဆက်ဆံရေးဟာပုံမချောမွေ့လာမယ်လို့တုံ့သက်တာတွေရှိတယ်လို့ဒါတွေဟာမူလတည်းကသဘောတူထားတာတွေဖြစ်တာကြောင့်ထူးခြားတဲ့အရာမဟုတ်ဘူးလို့ဝေဖန်တာတွေလည်းရှိနေတာပါတရုတ်နိုင်ငံအခြေစိုက်နိုင်ငံရေးလေးလာတုံးသက်သူဒေါက်တာလှကျော်စောကဒီခီးစဉ်မှာတရုတ်မြန်မာဆက်ဆံရေးကိုအရင်ကအစင်းမြင့်လိုက်တယ်လို့တုံ့တက်မိကြောင်းအခုလိုပြောပါတယ်
ချစ်ချင်းခင်ကပြောတဲ့ထဲမှာတော့ကန်တီအကျိုးပေးပေါ့ပါဟ ပမာလူပြန်တာအေးတူပူမြနော်လူဖွဲ့ကြီးတရားကိုဖွဲ့စည်းနိုင်လို့ဆရာတော့ရှီချင်းဖင်ကတောက်လျှောက်ပြောနေတာပဲလေ၂၀၁၅လောက်တည်းတောက်လျှောက်ပြောနေတာဒီလိုဟိုနိုင်ငံချင်းနိုင်ငံချင်းပြောတာတော့ပါကစ္စတန်မှာပြောဘူးရယ်ကမ္ဘောဒီးယားမှာပြောဘူးရယ်အခုပမာပြည်မှာပြောဘူးရယ်ဒါကတော့ပမာပြည်နဲ့နိုင်ငံဆက်ဆံရေးအဆင်ပြေသွားလို့ဖြစ်တာပေါ့
အဲ့တော့သူကအေးဒီပူမြတ်ဆိုသူ့နိုင်ငံချမ်းသာလာတယ်ပမာပြည်ရဲ့တတိယချမ်းသာကျေဝလာပြရမယ်လို့ကတိပြလိုက်လို့ဖြစ်တာပေါ့ဗျာဒီနိုင်ငံဟာနိုင်ငံတူးတက်ဖွံ့ဖြိုးရေးအတွက်ရာပြည့်စီမံကိန်းနှစ်ခုကိုအကောင်အထည်ဖော်နေရမှာဒီစီမံကိန်းတွေနဲ့အတူမြန်မာနိုင်ငံလည်းအလားအလာကောင်းတွေထွက်ပေါ်လာနိုင်ကြောင်းဆက်ပြောပါတယ်
ပုံမှန်ဆက်ဆံရေးမှာဆိုရင်သူတို့တုံးတုံးနေတဲ့အတုံးလုံးကဒါရှင်ပြပေါ်ဆက်ဆံရေးပါညာပေါ့နော်ဒါပေမဲ့အခုဒီတစ်ခေါက်မှာဆိုရင်သူတို့ပူတဲ့သတင်းထုတ်ပြန်ချက်မှာဆိုရင်မဟာဗျူဟာမြောက်မိတ်ဖက်ပူပေါင်းဆောင်ရွက်မှုဖြစ်တယ်ရန်နဲ့နောက်ပြီးတော့မှလက်ဦးလက်ဖက်အကျိုးရှိပြီးဒါလူညီမျှရှိပြီးပူပေါင်းဆောင်ရွက်မှုများအောင်မြင်စေရေးအတွက်အေးတူပူမျှအပိုက်ဝန်တည်ဆောက်ရန် သဘောမျိုးဆိုတော့အဲ့ဒီဥစ္စာတစ်ချက်ထူးခြားတာတွေ့တယ်
နောက်ထူးခြားချက်တစ်ခုကတော့နိုင်ငံတကာ PR တွေအတွက်အပြန်အလှန်ကူညီမယ်ဆိုတဲ့သဘောဟာလည်းထူးခြားမှုဖြစ်တွေ့ရကြောင်းဆက်ပြောပါတယ
်အရင်တော့ဆိုရင်မြန်မာကအတင်းတနိုင်ငံတဲ့မူဝါဒကိုခိမှတ်ပြတာပေါ့နော်ဒီမူဝါဒကိုဆက်လက်ကိုင်ဆွဲမယ်ဒါတော့ပဲပါတယ်အခုကျတော့မြန်မာကတရုတ်နိုင်ငံနဲ့မူဝါဒကိုထောက်ခံပြီးတော့တရုတ်နိုင်ငံကနေခွဲထွက်ရေးမရသည့်အစိတ်ပိုင်းဖြစ်တဲ့ထိုင်ဝမ်တိဘက်ရှင်းကျန်ကိစ္စတရုတ်ကဖြေရှင်းနေတာကိုလည်းထောက်ခံတယ်ဆိုပြီးတော့မှအဲ့တော့အတိအမြင်ထည့်တယ်အတိပဲကိစ္စတို့ရှင်းချက်ကိစ္စတို့ဆိုရင်တိကျကလည်းဒါဝေဖန်ခံရရမယ်လေကမ္ဘာပေါ်မှာဒါတော့အဲ့ဒီဝေဖန်ခံရတဲ့ဟာကိုဟိုမြန်မာကထောက်ခံလိုက်တယ်အလားတူပဲမြန်မာဘက်ကဒီရခိုင်ကိစ္စပေါ့နော်ရခိုင်ဘက်မှာဖြစ်ပေါ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ခိုင်တယ်ဖြေရှင်းတာကိုလည်းအဲတိကျဘက်ကထောက်ခံတာပေါ့အတိအမြင်ကတော့နိုင်ငံတကာမျက်နှာစာမှာအဲ့ဒီနိုင်ငံရင်ဆိုင်နေရတဲ့ဟာကိုတယောက်ကိုတယောက်ရက်တည်ပေးမယ်ပေါ့နော်ရက်ခံပေးမယ်ဆိုတဲ့အဲဟာမျိုးကိုလည်းဒီမှာအစ်စ်တစ်ခုအနေနဲ့တွေ့ရတယ်
တရုတ်မြန်မာနှစ်နိုင်ငံနယ်စပ်အခြေအနေဟာလည်းပုံမတည်ငြိမ်လာနိုင်ကြောင်းဒေါက်တာလှကျော်စောကသုံးသပ်ပါတယ
်။အခုအစ်စ်ဖြစ်နေတာကမြောက်ပိုင်းဒေသလေးပေါ့လေ။နည်းနည်းအဲ့ဒီလုံခြုံရေးကိစ္စလေသူကဟိုကာကွယ်နယ်စပ်ဆွေးနွေးတယ်လို့ပြောတာ။အဲ့တော့အဲ့ဒီဟာကိုလေသူအခြေအနေတိုးပြီးတော့အလုံးဝငြိမ်းချမ်းရေးမရသေးတော့အပြစ်ဆက်ရဆွေးနွေးကာလအခြေအနေပိုပိုပိုပြီးတော့ရှည်ကြားရှည်ကြားလာမယ်ဖြစ်မယ်။အပြစ်ဆက်ရဆိုင်ရေးရှိကြလာတာနဲ့အများနော်နောက်တစ်ခုကစီးပွားရေးလုပ်ငန်းတွေလိမ့်လာတာနဲ့အများအဲဒီလက်နက်ပြစ်စခါတွေလည်းတိကျကျကျော်နေလာနေလို့ထင်ပါတယ
်ဦးစီသူအောင်မြင့်ကတော့ဒီခီးစဉ်အပြီးမှာတရုတ်အစိုးရဘက်ကနေဆက်တင်ရင်အချမ်းရေးအတွက်ကိုပို့ပြီးအာယုံစူးစိုက်လာနိုင်ပွဲရှိကြောင်းသုံးသပ်ထားပါတယ
်ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာတဝက်လူခွေချိုးဖောက်မှုတွေကိုကာကွယ်ပေးနိုင်ရေးရန်ပုံငွေလိုအပ်ချက်ကဘလောက်များရှိနေပါသလဲဆိုတာကြည့်ရအောင်ပါကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးရုံးကရန်ပုံငွေဒေါ်လာ 385.5 သန်းပေးဖို့ပန်ကြားလိုက်ပါတယ်အခြေခံအခွင့်အရေးတွေဆုပ်ယုပ်လာနေပြီးတော့အကြီးအကျယ်စုပူမှုတွေနဲ့ကြုံတွေ့နေရချိန်မှာကဘာတလွှားကဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာလူခွေရေးကိုကာကွယ်မြှင့်တင်ပေးရေးအတွက်ကုလသမဂ္ဂလူခွေမဟာမင်းကြီးရုံးကခုလိုရန်ပုံငွေတောင်းခံလိုက်တာပါကုလသမဂ္ဂလူခွေမဟာမင်းကြီးရုံးဆက်ရာဆစ်ဇလန်နိုင်ငံဂျနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာမတ်တိန်ကြီးထိုက်ပြောပြပေးပါရှင
်ငင်းချင်းရေးလုံချုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့နဲ့အတူပဲလူခွေရေးကိစ္စကကုလသမဂ္ဂရဲ့မန်တိုင်ကြီးသုံးချက်ထဲမှာအဓိကတစ်ချက်အနေနဲ့ပါဝင်ပါတယ်ကမ္ဘာလူခွေရေးစောင့်ကြည့်ရေးအတွက်ဖွဲ့စည်းထားတဲ့လူခွေရေးမဟာမင်းကြီးရုံးမှာရန်ပုံငွေမလုံလောက်မှုနဲ့အကြည့်အကျယ်ရင်ဆိုင်နေရတာပါပြီးခဲ့တဲ့နှစ်တုန်းကဒေါ်လာ 321.5 သန်းပန်ကြားခဲ့ပေမဲ့လည်းထက်ဝက်လောက်သာရန်ပုံငွေရပါတယ်ဒီနှစ်မှာတော့ရန်ပုံငွေပန်ကြားချက်အပေါ်နိုင်ငံတကာအတိုင်းဝိုင်းဘက်ကပို့ပြီးရရရော်ရော်ထက်ဝင်မယ်လို့လဲကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးရုံးကမျှော်လင့်ထားပါတယ်ရှေ့ဆက်ပြီးဆောင်ရွက်စရာအများအပြားရှိတယ်လို့လူအခွင့်ရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရJeremy Lawrence ကပြောပါတယ်နိုင်ငံတွေအနေနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေကိုလိုက်နာမှုမတန်ဆွမ်းတွေကိုကာကွယ်ပေးမှုအမျိုးသမီးအခွင့်အရေးကိုမြင့်တင်ပေးဖို့ပြည်ပခါတွေမကျေလည်မှုတွေနဲ့ခွဲခြားဆက်ဆံမှုပုံစံမျိုးစုံကို Jutin Kagwemu, Sara Drile, Pawemade.
This year we aim to strengthen efforts in five key.
Singalu Kuni Boma, Bobi Tikai, Tayamu Pinida, Yiji Ganangu, Dinitama, Bobi Arte Samabo Yue Tavari, Rarigaro Yadu Pionemu, Digital Nibina, Quen Ye Meni Yamu, Agri Lai Samune, Sweep Yon Duri, Yibare.
ဒီနေ့အတွင်းဆောင်ရွက်ချက်အများအပြားကအာဖရိကဒေသမှာဖြစ်မယ်လို့လဲလော်ရန့်စ်ကပြောပါတယ်အခုညီလိုအပ်နေတဲ့ဒေသတွေကလူလူရဲ့အခွင့်အရေးမြင့်တင်ပေးနိုင်ဖို့အထောက်ပံ့နှွေးနှီးပညာပံ့ပိုးမှုနဲ့အရင်းမြစ်တွေကိုကုလသမဂ္ဂလူ့အခွင့်အရေးမှာမင်းကြီးယုံကပံ့ပိုးမှာဖြစ်တယ်လို့လဲသူကပြောပါတယ်
This year we're establishing a new office in Sudan, and we're looking at strengthening
our This year we're establishing a new office in Sudan.
America တိုင်းနိုင်ငံတွေတဲမှာတော့ဗင်နီဇွဲလားနိုင်ငံမှာနှီးပညာပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့အကာအကွယ်ပေးရတို့ကိုကုလသမဂ္ဂလူ့ခွင့်ရမှာမင်းကြီးယုံကအားဖြင့်ဆောင်ရွက်မယ်လို့လဲလော်ရန့်စ်ကပြောပါတယ်နောက်ထပ်စီမံကိန်းကြီးကတော့တမရဟောက်အီဘိုမော်ရယ်လက်နှုတ်ထွက်ပြီးနောက်မတိမငြိမ်အခြေအနေနဲ့ရင်ဆိုင်နေရတဲ့ဘိုလီးဗီးယားနိုင်ငံတွင်အခြေအနေတွေတည်ငြိမ်လာရေးဆောင်ရွက် ဒီနိုင်ငံတွေရဲ့နိုင်ငံရေးအပြောင်းအလဲကနေနိုင်ငံရေးအဖွဲ့ဝင်ဆက်မှန်ပြီးအားလုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်နိုင်ဖို့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးယုံကကြိုးပမ်းသွားမှာဖြစ်တယ်လို့လဲသူကပြောပါတယ်ရှင်
မတန်ကြီးထိုက်ပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မို့တလှည့်ပြောပြပေးပါအောင်ရှင်တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာအသက်ရှူလမ်းကြောင်းထိခိုက်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူပြီးခဲ့တဲ့၃ရက်အတွင်းမှာ၁၃၆ရောက်ရှိခဲ့တယ်လို့တရုတ်ကျွမ်းမာရေးတာဝန်ရှိသူတွေကအတည် ဟူဟန်မြို့ကနေလာတဲ့အသက်35နှစ်အရွယ်မျိုးသမီးတယောက်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်ဆိုတာကိုတောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကလည်းဒီကနေ့အတည်ပြုပါရတယ်။ ဒီနိုင်ငံဟွားဝေတယ်လီဖုန်းကုမ္ပဏီရဲ့အကြီးအကဲမှူးဆောင်အရာရှိကိုတရားခံလွှဲပြောင်းပေးရတဲ့အတွက်ကြားနာမှုပထမအဆင့်ကိုကနေဒါနိုင်ငံဗန်ကူးဗာမြို့တရားရုံးမှာဒီကနေ့စတင်မှာဖြစ်ပါတယ်။ဟွားဝေကုမ္ပဏီရဲ့ဗန်နိုင်ရဲ့အကြီးအကဲမန်ဝန်ဂျိုးကိုအမေရိကန်ရဲ့တောင်းဆိုမှုကြောင့်ကနေဒါနိုင်ငံက2018ခုနှစ်နောက်ပိုင်းမှာဖမ်းဆီးလိုက်ပြီးတော့အာမခန်နဲ့နေအကျေချုပ်ချထားပါတယ ဒီနိုင်ငံတွေရဲ့နိုင်ငံရေးအပြောင်းအလဲကနေနိုင်ငံရေးအခွင့်အရေးအပေါ်မှာပိုပြီးထိခိုက်တရမှုဖြစ်နေတဲ့အရေးကြီးတဲ့ကဏ္ဍတွေသိစိတ်အချက်လက်တွေကိုဒီကနေ့အချက်လွတ်တော်မှာတင်သွင်းဖို့အတွက်
အမျိုးရောဥပဒေအကျိုးဆောင်တွေပြင်ဆင်နေကြပါတယ်။သမရကိုဆွဲချက်တင်ထားတဲ့အမှုတွေကိုမနက်ဖြန်အင်္ဂါနေ့မှတနက်ထိန်းချုပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ်စန့်ကျင်ကန့်ကွက်နေသူတွေပြည်နယ်မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြမှာမို့လုံခြုံရေးတိုးမြင့်ထားပါတယ်။လက်နက်ကင်ပြည်သူ့စစ်အဖွဲ့တွေအပါအဝင်တနက်ကင်ဆောင်ရွက်လူလားသူထောင်ထဲချီရေဆော်မြို့မှာဆန္ဒပြကြ ြင်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတပ်ဖက်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေမျိုးကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖယ်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.
From Washington, this is VOA.